မြန်မာနိုင်ငံမှာကိုဗစ်-19ကူးစက်မှုဆက်လက်တွေ့ရှိနေရတဲ့ဖြစ်ပြီးအများစုကတော့ပြည်ပကပြန်ရောက်ဝင်လာသူတွေဖြစ်ပါတယ်မြန်မာနိုင်ငံတွင်ကိုဗစ-19ကူးစက်မှုကိုဆက်လက်ထိန်းချုပ်ဆောင်ရွက်နိုင်ရေးအတွက်ဆောင်ရွက်ရှောင်ရမ်းတွေကိုစုစည်းတင်ပြခြင်းပါတယ်ကျွန်တော်ညံဝင်းအောင်ပါမြန်မာနိုင်ငံမှာကိုဗစ-19ကူးစက်ခံရသူလေးဦးစနေနေ့ကနောက်ထပ်တွေ့ရှိခဲ့ပြီးအခုချိန်ထိကူး ုံးသူ6ဦးရှိပါတယ်။မြန်မာနိုင်ငံတွင်ကိုဗစ် -19 ကူးစက်သေဆုံးမှုကဒေသတွင်းနိုင်ငံတချို့နဲ့နှိုင်းယှဉ်ရင်အတော်ကလေးနှေးပါနေပေမဲ့ပြည်သူတွေမပေါ်ဆကြဖို့မြန်မာအစိုးရကျန်းမာရေးဝန်ကြီးဌာနကသတိပေးနှိုးဆော်ထားပါတယ်။ကိုဗစ် -19 ကူးစက်မှုကိုမြန်မာနိုင်ငံမှာဆက်လက်ထိန်းချုပ်နိုင်ရေးအတွက်ယောဂါပိုးရှိမရှိအားကောင်းနှကောင်းတိုးပတ်စစ်ဆေးမှုတွေနဲ့အတူကွာရန်တင်းစင်တာတွေမှာစောင့်ကြည့်ခွဲထားမှုတွေဆက်လုပ်သွားဖို့လိုတယ်လို့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ Wake Up Heights ဒုတိယဆေးရုံအုပ်ကူးစက်ယောဂါအထူးကူဆရာဝန်ဒေါက်တာစီယာတက်ကအကြံပြုပြောဆိုပါတယ
်။နံပါတ်1ကတော့ဒီပြန်လာတဲ့လူတွေကိုအခုလက်ရှိလိုပဲကွာရန်တင်းဆက်ပြီးတော့လုပ်ပါဖြစ်နိုင်လို့ရှိရင်တော့များများ test လုပ်ပါနှကောင်း test လုပ်ပေးနိုင်တော့ကောင်းပါတယ်။နောက်တစ်ချက်ကတော့ health education ကိုများများလုပ်ပေးပါဒီပြည်သူလူထုထဲမှာကြားရင်ဆရာဝန်ပြပါလက်ဆေးပါဖြစ်နိုင်လို့ချင်းလက်ကိုများများဆေးပါအပြင်သွားလို့ရှိရင်နှာခေါင်းကိုပိတ်ပြီးတော့သွားပါဒီအများ public transport တွေပေါ်မှာဘက်စကားတွေပါတုံးတဲ့အချိန်မှာနှာခေါင်းမဆို mandatory လို့မျိုးတက်ပေးပါနှာခေါင်းဆီးရယ်လက်ဆေးရယ်ဒီနှစ်ချက်ဒီအဓိကကြတော့ preventive measure ပေါ့နော်ဒါသာမန်လူတန်းစားတွေအတွက်ပေါ့ခင်ဗျာ
လက်ရှိမြန်မာနိုင်ငံတွင် COVID-19 ထိန်းချုပ်ဆောင်ရွက်မှုမှာတော့အထူးသဖြင့်ပြည်ပကဝင်ရောက်လာသူတွေကိုတရားခွဲထားအဆောင်ကြီးစစ်ဆေးမှုတွေတင်းတင်းကြပ်ကြပ်ဆောင်ရွက်နေတာဖြစ်ပါတယ်။ဒီလိုဆောင်ရွက်နေတဲ့ COVID ကာကွယ်တပ်ဖြည့်ရေးအစီအစဉ်ကိုအားရမိတယ်လို့ဒေါက်တာဇီယာတက်ကချီးကျူးပြောဆိုပါတယ
်။မြန်မာနိုင်ငံ6ရောက်ပဲတည်တယ်ဆိုတာဟိုအရန်ကောင်းတဲ့ result တစ်ခုပါ90ရာခိုင်နှုန်းအထက်ဆုံးနိုင်ငံတွေမှာမလုပ်နိုင်ပါဘူး။ကျွန်တော်တို့80ရာခိုင်နှုန်းတော့လူတို့ဒီ COVID ရပါမယ်လေ။မြန်မာနိုင်ငံနဲ့တည်ချက်ကတော့ကံကောင်းနေရတဲ့ strainer အမျိုးအစားပေါ့နော်သိပြီးစစောဝါ strainer မဟုတ်ခဲ့တဲ့အတွက်ကြောင့်လူကြီးတွေပြောင်းနေတယ်နောက်တစ်ခုကလူနာတော်တော်များများကိုလည်း supportive care ပဲခေဝါတာပေါ့နော်ဆိုတော့ဒီလုံဆောင်ချက်ကတော့တော်တော်လေးကို satisfy ကိုမှန်းထားတာတဲ့အများကြီးကောင်းအောင်လုပ်နိုင်ခဲ့တယ်ပေါ့နော်ဒါကတော့အမှန်တရားပါအ
င်းဒီကြီးနိုင်ငံနေတဲ့ဆိုင်မြန်မာနိုင်ငံမှာ covid လူနာနည်းနေတယ်ဆိုပေမဲ့ဦးဆက်မှုအနေထားကလုံးဝစိတ်ချရတဲ့အခြေအနေမှာမရှိသေးဘူးလို့ဒေါက်တာဇီယာတက်ကသုံးသပ်ပါတယ်
ဘယ်နိုင်ငံမှာမှစိတ်ချရတဲ့အနေထားတော့မရှိသေးဘူးကြာ။ဘာဖြစ်လို့လဲဆိုတော့လေဟိုဘယ်နိုင်ငံမှာမှ0 case ဆိုတော့မရှိသေးတဲ့အပိုင်းတော့ရှိနေသေးတာပေါ့နော်။ပြောရလို့ရှိရင်တော့ secure ဖြစ်တဲ့စိတ်ချရတဲ့ဆိုပြီးတော့ပိုလီပေါ်ဆာအလုပ်ဆက်ပြီးတော့တော့လုပ်လို့တော့မရပါဘူး။အဓိဆိုတာအခုချိန်အထိကျွန်တော်တို့ထားနေရတော့မှာပဲ။နောက်တစ်ခုကလူများကြီးပြောသလို second wave ဆိုတော့မဟုတ်သေးပါဘူး။ကျွန်တော် first wave တောင်မှမပြီးသေးပါဘူ
း။လေးလာတွေးရှိချက်တွေအရအထူးသဖြင့်တော့အဝလွန်သူတွေနဲ့စီးကျိုလို့ယောဂအခန်းရှိသူတွေမှာပြင်းထန်တဲ့ကိုဗစ်ယောဂအဝင်လွယ်ကြောင်းဒေါက်တာဆီယာတက်ကရှင်းပြပါဗျ။ကမ္ဘာတစ်ဝန်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်နေစေဖြစ်ပြီးအများဆုံးကတော့အမေရိကန်ပြည်ထောင်စုဖြစ်ပါတယ်။မြန်မာရဲ့အင်းကြီးချင်းနိုင်ငံကြီးဖြစ်တဲ့အိန္ဒိယနိုင်ငံဟာကမ္ဘာပေါ်မှာကိုဗစ်ကူးစက်မှုတတိယအများဆုံးလိုက်နေပြီးကိုဗစ်အတီးပြူလူနာ 8,200 ကျော်နဲ့သေဆုံးသူ 12,000 ကျော်ရှိပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဆိုရင်လဲကူးစက်လူနာ 38,100 ကျော်နဲ့သေဆုံးသူ 2,300 ကျော်ရှိပါတယ်။တရုတ်နိုင်ငံမှာကိုဗစ်ကူးစက်သူ 15,000 ကျော်နဲ့သေဆုံးသူအနည်းဆုံး 4,600 ကျော်ရှိပါတယ်။ထိုင်းနိုင်ငံမှာတော့ကိုဗစ်ကူးစက်မှု 3,200 ကျော်နဲ့58ဦးသေဆုံးခဲ့ရပြီးလာအိုနိုင်ငံကတော့အခုချိန်ထိကိုဗစ်ကူးစက်သူ19ဦးနဲ့တဦးမှသေဆုံးသူမရှိသေးဘူးလို့ကမ္ဘာ့ကျန်းမာရေးသုတေသနသတင်းတွေမှာဖော်ပြပါတယ်ခင်ဗျာ။